Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဖေဖော်ဝါရီလ6ရက်ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကချင်းမြို့တက်ပါဒီမနက်ခင်းသတင်းတွေကိုမဆူရင်တွင်တဲ့သူကြီးညာပေးပါပါAmerican သမ္မတ Donald Trump ဟာဒုတိယအကြိမ်မြောက်နိုင်ငံတော်အခြေပြမိန့်ခွန်းကိုဒီကနေ့ည Washington စံတော်ချိန်9နာရီမှာလွှတ်တော်နှင့်ရှင်းမောက်ပြောကြားတော့မှာဖြစ်ပါတယ်။ Venezuela နိုင်ငံကိုနိုင်ငံခြားလက်နက်ကန်တပ်တွေမဝင်ဖို့မျှော်လင့်ထားတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကပြောပါတယ်။မြန်မာပါဝင်ကမ္ဘာတခွန်ဒီမိုကရေစီလွတ်လပ်ခွင့်တွေဆက်ပြီးကျဆင်းနေတယ်လို့ Freedom House အဖွဲ့ရဲ့အစိုးရခန်းစားသစ်ကဖော်ပြလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမအင်ဂျင်နိုင်
။ကောင်းပါပြီ။ဒေတာစံတော်ချိန်မကြာခင်နိုင်ပိုင်းအတွင်းအမေရိကန်သမ္မတ Donald Trump ကနိုင်ငံတော်အခြေပြမိကွန်းပြောကြားတော့မှာပါအခုလိုအမေရိကန်လွှတ်တော်မှာသမ္မတရဲ့မိကွန်းပြောကြားမဲ့အခမ်းအနားကိုဖိတ်ကြားခံရတဲ့ထူးခြားတဲ့ဧည့်သည်တော်တွေထဲမှာတော့ဒုက္ခသည်ရေဆောင်ရွက်နေတဲ့ဇိုမီတိုင်းရင်သားမုံဆန်းလည်းပါပါတယ
်ကျွန်တော်ဒီပွဲမှာကိုဖိတ်ကြားခံရတဲ့အတွက်ကိုအလွန်ပဲဝမ်းမြောက်မိတယ
်ဒါကတော့ဒီမိကုံးပြောကြမယ့်အစီအစဉ်မတိုင်ခင်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။ဒါ့အပြင် Freedom House အဖွဲ့ကြီးရဲ့အစီအစဉ်ခန်းစာမှာမြန်မာနိုင်ငံဟာမနစ်ကအမှတ်37ပေးထားရာကနေဒီနေ့မှာအမှတ်30ဖြစ်ရောက်ရှိသွားတာဘာကြောင့်လဲဆိုတော့ဆက်သွယ်မေးမြန်းချက်ကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့အင်္ဂါနေ့ညဓာတ်ရိုက်လေလံအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်စုရင်ထွေးတို့ကပြောပြမှာပါရှင်။
American သမ္မတ Donald Trump ဟာဒုတိယအကြိမ်နိုင်ငံတော်ခြေပြမိန့်ခွန်းကို Washington စံတော်ချိန်ဒီကနေ့မှာလွှတ်တော်208မှာပြောကြားမှာဖြစ်ပါတယ်။မိန့်ခွန်းပြောမယ်လွှတ်တော်အစ်စ်မှာလူနည်းစုတွေနဲ့အမျိုးသမီးတွေစံချိန်ချိုးလောက်အောင်ရှိနေတာပါ။သမ္မတရဲ့နောက်ကြောင်းမှာဒုသမ္မတ Mike Pence နဲ့အတူအတိုက်ခံ Democratic Party အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ရှိနေမှာဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌကတော့ American သမိုင်းကြောင်းမှာအကြမ်းဆုံးအဆိုးရလုပ်ငန်းတွေတစ်စိမ့်တစ်ပိုင်းရန်နာထားခဲ့ရတဲ့ဒီအခြေချင်းဖြစ်စရာကြုံရတဲ့နယ်စပ်တိုင်းကာရေးသမ္မတရဲ့အစီအစဉ်ကိုကန့်ကွက်ကြတဲ့အောက်လွှတ်တော် Democrat ကိုယ်စားလှယ်တွေကိုဥဆောင်ခဲ့သူလည်းဖြစ်ပါတယ်။ဒီနေ့နိုင်ငံတော်အခြေပြမိန့်ခွန်းမှာကြီးကျယ်ခန္ဓာမှုကိုရွေးချယ်ရတဲ့အကြောင်းအဓိကထားပြောဆိုမှာဖြစ်ကြောင်းအင်မီရောအကြီးအကဲအရာရှိတူကပြောဆိုထားပါတယ်။မိန့်ခွန်းမှာလူဝင်မှုကြီးကျယ်ရေးနေဆက်လုံခြုံရေးတရုတ်နိုင်ငံနဲ့ကုန်သွယ်ရေးနဲ့မြောက်အတ္တလန္တိတ်ကုန်သွယ်ရေးစာချုပ်ကိုအစားထိုးလိုက်တဲ့အစီအစဉ်နဲ့အမေရိကန်အလုပ်သမားတွေကိုအကာအကွယ်ပေးရေးကိစ္စတွေကိုပြောဆိုမှာဖြစ်တယ်လို့ဆိုပါတယ်။ပထမအကြိမ်နိုင်ငံတော်အခြေပြမိန့်ခွန်းပြောစဉ်ကသမ္မတဟာမိနစ်80ကြာမြင့်စွာပြောခဲ့တာပါ။အခုအကဲခတ်တွေကတော့သမ္မတဟာအခုပြောမယ့်မိန့်ခွန်းထဲမှာသူ့ကိုထောက်ခံသူတွေရဲ့အားပေးမှုတွေပိုပြီးခိုင်မာအောင်ကြိုးစားလိမ့်မယ်လို့ခန့်မှန်းကြပါတယ်။ဒီကနေ့သမ္မတတို့ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုဒီမိုကရက်တစ်ဘက်ကတောင်းပြန်ပြောကြားဖို့ရွေးချယ်ထားသူကတော့ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှူးဝန်ရောက်ရှင်ပြိုင်တုန်းကအရင်းနှီးခဲ့တဲ့အာဖရိကနယ်ပေါ်အမေရိကန်အမျိုးသမီးစတေးစီအေဘရမ်စ်ဖြစ်ပါတယ်။ကျမတို့အသံဖြင့်ပြီးတနအိခွဲကြာဝါရှင်တန်စံတော်ချိန်ည9နာရီမြန်မာစံတော်ချိန်ဗော်တူးနေမနဲ့7နာရီခွဲပြောကြမယ်။သမရမင်းကုန်းကိုအမေရိကန်ရုပ်သံတွေကနေဓာတ်ရိုက်ထုတ်လွှင့်ပြတာသွားမှာဖြစ်တယ်လို့ VOA မြန်မာ Facebook နဲ့ website စာမျက်နှာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်
မကြာခင်နိုင်ပိုင်းတွင်းမှာပြောကြတော့မယ်တမရရဲ့နိုင်ငံတော်အခြေပြအမိန့်ခွန်းအခမ်းအနားကိုတက်ရောက်ဖို့တမရဒေါ်နယ်ထရမ့်နဲ့လွှတ်တော်အမတ်တွေကဧည့်သည်တော်တွေကိုဖိတ်ကြားထားပါတယ်တမရဒေါ်နယ်ထရမ့်ဖိတ်ကြားထားတဲ့သူတွေထဲမှာနာစီရီရဲ့ရက်ဆက်မှုကနေလွတ်မြောက်လာခဲ့တဲ့အပြင်ပြီးခဲ့တဲ့နှစ်အောက်တိုဘာလာတုန်းကပစ်ဆတ်မြို့ဂျူးဖျားချောင်းအတွင်ပြစ်ခတ်မှုလည်းလွတ်မြောက်လာခဲ့သူဂျူဒါဆမတ်လည်းပါဝင်ပါတယ်ဒီမိုကရက်ပါတီရဲ့အဓိကခေါင်းဆောင်အောက်လွှတ်တော်ဥက္ကဋ္ဌနက်စီပလိုစီဖိတ်ကြားထားတဲ့သူတွေထဲမှာသမ္မတထရမ့်ရဲ့မိကွန်းကိုစပိန်ဘာသာစကားနဲ့တုံ့ပြန်ပြောဆိုဖို့ဗာဂျီးနီးယားပြည်နယ်အမတ်အဲလစ်ဘတ်ဂော့စမန်လည်းပါဝင်ပါတယ်Republican Party အထက်လွှတ်တော်ဥက္ကဋ္ဌ Rick Scott ဖိတ်ကြားထားတဲ့သူတွေထဲမှာတော့ပြီးခဲ့တဲ့နှစ်အတွင်းဖလော်ရီဒါပြည်နယ်အထက်တန်းကျောင်းပစ်ခတ်မှုမှာသေဆုံးခဲ့တဲ့တမီးဖြစ်သူရဲ့ဖခင်အန်ဒရူးပေါ်လက်လည်းပါဝင်ပါတယ်
ทำร้ายดอนัลด์ทรัมป์เนี่ยทำร้ายแต่จังสิทธิ์ศาสตร์จังสิทธิ์เวกามาดีนี่เนี่ยลูเชนเวียนเนี่ยต้องสิจุดกูเต็มเต็มปวดด้วยจีรังสุสุอาเชนยูริกาทำมันซาตะซังทุกอย่างต้องสูเลยไปเลยทับิเม่ดีสงสารสิเซมูเนี่ยปัตตาบีทำร้ายอิงยูโรการ์ชเชนเบ้ข้าขวากว่าต้องเปลี่ยนแก่ไปเลยทำร้ายอิงยูโรเปียกเนี่ยซาร์เซนส์ก็ที่เกี่ยงหาทำร้ายอิงยูโรเนี่ยบ้ามามาไซเนี่ยจังต้องเปลี่ยนแก่ไปเลยยาสมุไซยังสงสารสิเซมูเนี่ ဒီနေ့ကျွန်တော်တို့ကြောင့်ပြဿနာဖြစ်မဲ့အကြောင်းလေးလိုက်ရှာနေတာဖြစ်ကြောင်းတုံ့ပြန်ခဲ့ပါတယ်။သမ္မတကျန်းသစ္စာကျင်းဆွဲပွဲကော်မတီရဲ့ဖြစ်ကြောင်းတိုးတက်မှုနဲ့ပတ်သက်ပြီးသတင်းဌာနအများပြားကတနင်္လာနေ့ဖော်ပြရမှာသမန်စာရဲ့မိတ္တူဓမ္မမဟုတ်ဒီဆောင်ဆန်းဆစ်ဆစ်မှုနဲ့တိအကြောင်းဝင်ခဲ့သူတချို့နဲ့ဆွေးနွေးမှုတွေကိုထောက်ပြခဲ့ကြတာပါ။အဆိုအရရှင်းနေတွေ 高管也是有杨某伟第二困难单过，高某的一路东山路开了，过松山十三里了来批发嘞。
怎么让 Donald Trump 个 Syria 个你四大队战友对面都送票去呢 ？IS 对着普瑞古安倍看啊，今年人呢不得比 American Titan 四部就的五年呢，没低开啊不咯 ？General Joseph Walton 个 American Lutarigo应该那个就来着吧。第一家就讲，啊，就冷那的 Syria， Syria 个你血标比吧比咯，不得讲阿那边那个阿地标开吧耶。American 四的那趟拉古咯 ，Syria 个你出个。西里亚干的车款你在吧？大约买 American 四大队不如白车嘛，那送车款么嘞？苏来新雷姆那眼肉细腻吧？第六大队别等，别等他哈 ，IS 队长瑞哥，那年别来亚西部困一日，白么拉苏来美工队干了，别那你吧？
New Year American Time မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းတူမီတာ32 kHz 9335လိုင်းတူမီတာ40 kHz 0483လိုင်းတူမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ
်။ New Year American Time ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံအဖွဲ့ဝင်ကမ္ဘာတဝန်းဒီမိုကရေစီလွတ်လပ်ခွင့်ရဲ့ဆက်ပြီးကျဆင်းနေစေဖြစ်ကြောင်းဝါရှင်တန်အခြေစိုက် Freedom House ရဲ့အစိုးရခန်းစာတစ်ကဖော်ပြလိုက်ပါတယ်။နိုင်ငံပေါင်း195နိုင်ငံကအခြေအနေတွေကိုဆန်းစစ်လေ့လာထားတဲ့အစိုးရခန်းစာမှာဒဇိတပိုင်းလွတ်လပ်ခွင့်အဖြစ်ရရှိနေတဲ့နိုင်ငံဖြစ်သတ်မှတ်ထားတဲ့မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်က30တမတ်ရထားရကနေဒီနှစ်မှာတော့တမတ်ရောပြီးအမှတ်30ရရှိတယ်လို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်တည်းမြန်မာနိုင်ငံမှာ Righteous သတင်းတောင်နှုတ်ကိုဖမ်းဆီးပြီးထောင်လန်းပစ်ပေးကြတာအပါအဝင်သတင်းမီဒီယာလွတ်လပ်ခွင့်ပေါ်မှာဖိနှိပ်မှုတွေကြဲကြဲပြန့်ပြန့်ရှိနေစေဖြစ်တယ်လို့ဖော်ပြထားတာပါအသက်ခံရနေရဆန့်ခွာတဲ့အရတားတွေနဲ့လူနည်းစုတွေထောင်ချီရှိကြောင်းနဲ့တိုင်းနယ်ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့အထိစစ်တပ်ကလူခွင့်ချုပ်ဖောက်မှုတွေကျူးလွန်ခဲ့တယ်လို့လည်းအစိုးရခန်းစာကကိုးကားဖော်ပြထားပါတယ်ဒီအစိုးရခန်းစာမှာအမေရိကန်မှာဒီမိုကရေစီလွတ်လပ်ခွင့်တွေတိတိတသားကျဆင်းလာတယ်လို့လည်းဖော်ပြထားပါတယ်ဒီကြောင်းပြည်စုံကိုသတင်းတွေပြီးမှဆက်လက်နားဆင်နိုင်ပါတယ်ရှင်
မြန်မာအစိုးရကိုလက်နက်ကင်တော်လှန်နေကြတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းလေးခုကို Facebook လူမှုကွန်ရက်ကနေဖယ်ရှားလိုက်ကြောင်းဒီကနေ့ပဲကြေညာလိုက်ပါတယ်။အေးအေးရခိုင်တပ်ဖွဲ့ MNDAA ကိုကန်အဖွဲ့ KIA ကချင်းလက်နက်ကင်အဖွဲ့နဲ့ TNLA တအောင်ပလောင်အဖွဲ့တွေဟာအနယ်ရှိတဲ့အဖွဲ့အစည်းတွေအဖြစ် Facebook စာမျက်နှာကဖယ်ရှားလိုက်ကြောင်းဒီကနေ့ပဲကုမ္ပဏီကကြေညာချက်ထုတ်ပြန်လိုက်တာပါ။လက်နက်ကင်အဖွဲ့လေးဖွဲ့ကိုအားပေးထောက်ခံသူတွေကိုစားပြုသူတွေကိုနောက်ထပ်တွေ့ရှိတဲ့အခါ Facebook စာမျက်နှာကဖယ်ရှားသွားမှာဖြစ်ကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။အကြမ်းဖက်ဝါဒအလှူရှားမှုစနစ်တကျအမုန်းပွားအောင်ကြိုးပမ်းမှုလူအများအပြားကိုတတ်ဖြတ်မှုလူမောင်ကိုမှုနဲ့အခြားရာဇဝတ်မြောက်တဲ့လုပ်ရက်တွေအပါအဝင်ပဋိပက္ခဖြစ်စေတဲ့လုပ်ရက်တွေကို Facebook စာမျက်နှာမှာလက်ခံမှာမဟုတ်ကြောင်းလဲပြောဆိုထားပါတယ်။မြန်မာနိုင်ငံကလူမှုရေးပဋိပက္ခတွေရဲ့အကြောင်းရင်းခံတွေဟာနတ်ရှိုင်းကြောင့်အတိအမှတ်ပြုလက်ခံထားသလိုလူမှုကွန်ရက်ကုမ္ပဏီတစ်ခုအနေနဲ့ပြဿနာတွေကိုထိန်းချုပ်နိုင်မှုအတတ်နိုင်ဆုံးကြိုးပမ်းတဲ့အနေနဲ့အခုလိုဖယ်ရှားတာတွေလုပ်ခဲ့တာဖြစ်ကြောင်းလဲ Facebook ရဲ့ကြေညာချက်ကဖော်ပြပါတယ်။မြန်မာနိုင်ငံရဲ့ Facebook စာမျက်နှာတွေမှာအမုန်းစကားတွေနဲ့လူနည်းစုတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေကိုအားပေးရာရောက်တဲ့လုပ်ရက်တွေပြန့်နှံ့နေတာတွေကိုထိန်းချုပ်ဖို့ပြတ်ခွက်ခဲ့ကြောင်းကုလသမဂ္ဂအရာရှိတွေအပါအဝင်ဝေဖန်မှုတွေထွက်ပေါ်လာခဲ့တာဖြစ်ပါတယ်
Venezuela Nangango Nanganja Lenakan Tatu Mawin Yao Chabu Ni Tu Myolin Tarelu, Kula Tamaga Twin Mucho, Antonio Guterres Tapyota like Bari, Bigger Seniga, San Up Tabuma, San Up Yadu Rebecani, a Jampemu Dazondia Machida, San Up Yabu Pikera Jam to Peko, Artem Minelule, Ingani, New York, Kula Tamaga, Yonchuma, Piwego Piovari, a Jampemu Badu Drama, Joe Machida, Dago, Balo Ponsan Yuna Pipi, Sham Shachabu, Pimian Tan, Panja like Delule Piovari, American Tamara, Donald Trump Gar. Venezuela Nangan to American Sea when Sapukisa, Juches at Kulin, Tarelu Piobari, Tabime Baluchi, Nimuyo, and Sita Dugu, Selo Mesraro, Mapiobau, Kula Tamga, Dream Mucho, Garo, Venezuela, my party in the Pasalon, Dragon, Ochomu, Dukan Lankajan, as you cowboy at the Chemparajan, Count Amelo, Mayongi Jan Piobari.
American Tamara Donald Trump yet Nangan dot a tape yak may go on Pioso Mumatangi, Democrat Badi yet a tell dot a mat Charles Schumaraga, Tamaraya may go on board a gown mammy and Pioso Muri lonely rare. To get out Tamara Trayo, look dot a mat Charles Schumarioga, New York Mildari Pitavi, Nangan yet a yak the border day, a dee a day, Goyland is out to relay Pitabare.
Direct from Washington, the voice of America.
ပုတ်တပုနေနဲ့ခင်တဲ့တွင်တွေကိုဒေါက်ခင်မြို့တက်နဲ့မဆူရင်ထွေတို့ကပြောပြသွားတာပါအခုတော့သတင်းလှော်တွေကိုတင်ဆက်မှာပါရှင်မကြာခင်နိုင်ပိုင်းတွင်မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကနိုင်ငံတော်အခြေပြမိန့်ခွန်းပြောကြားတော့မှာပါဒီမိုကရက်နဲ့ရီပတ်ဘလစ်ကန်ပါတီနှစ်လုံးကလွှတ်တော်အမေရိကရောသမ္မတထရန့်မိန့်ခွန်းမှာဘာတွေပြောလိမ့်မလဲဆိုတာတွက်ဆနေကြပါတယ်ဒါတွေနဲ့ပတ်သက်
င်းဆိုတဲ့ချက်ကိုဥတီပြီးတော့ပြောဆိုသွားမှာလို့အင်ပီရိုရဲ့အကြီးတန်းအရာရှိတဦးကပြောပါတယ်။လူဝင်မှုကြီးကြပ်ရေးနဲ့နေဆက်လုံခြုံရေးကိစ္စတွေအပေါ်မှာသမရရဲ့ရည်တည်ချက်ကဘလို့ရှိနေသလဲဆိုတဲ့အကြောင်းတရုတ်နဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေမှာအမေရိကန်လုံခြုံရေးတွေကိုကာကွယ်ပေးမှု NAFTA မြောက်အမေရိကကုန်သွယ်ရေးသဘောတူညီချက်ကိုအစားထိုးမှုကျန်းမာရေးဆောင်ရှောက်မှုစရိတ်တွေလျှော့ချပေးမှုနဲ့မဆုံးနိုင်တဲ့နိုင်ငံခြားစစ်ပွဲတွေကိုကမ္ဘာတဝန်းမှာအဆုံးသတ်ရေးစစ်ရေးနဲ့တန်တမာရေးဆိုင်ရာကြိုးပမ်းမှုတွေအကြောင်းစတာတွေကိုသမ္မတကချပြလိုက်မယ်လို့လည်းအင်မီရိုအရာရှိကပြောပါတယ်။အမိမြေလုံခြုံရေးကော်မတီဖွဲ့ဝင်လည်းဖြစ်အောက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့ထိပ်တန်းဖွဲ့ဝင်တဦးလည်းဖြစ်တဲ့ Texas ပြည်နယ်အောက်လွတ်တော်မှ Michael McCall ကတော့သမရရဲ့မိန်ကွန်းတွင်အဓိကပါဝင်နိုင်မယ့်အချက်တွေကိုရှင်းပြပါတယ
်။ I think he wants to give a speech about American greatness and talk about the things that unite us.
American ပြည်အောင်စုရဲ့ကောင်းမြတ်တဲ့အချက်တွေနဲ့စိတ်ဝမ်းကွဲပြားမဲ့အစားနိုင်ငံကိုညီညွတ်စေမဲ့အရေးကြီးတဲ့အချက်တွေကိုအဓိကထားပြောဆိုလိုက်မယ်လို့ကျွန်တော်ထင်ပါတယ်။ကုန်သွယ်ရေးအခြေခံရန်ညားတိဆောက်ရေး American အလုပ်သမားတွေကိုအကာအကွယ်ပေးရေး Russia နဲ့ Nuclear လက်နက်ဆိုင်ရာသဘောတူညီချက် NIF ကနေနှုတ်ထွက်လိုက်တဲ့ကိစ္စဒီအမေရိကန်ကုန်သွယ်ရေးအပြင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံဝန်းနဲ့ဗီယက်နမ်မှာတွေ့ဆုံမဲ့အကြောင်းတွေကိုလည်းကြေညာလိုက်မယ်လို့ထင်ပါတယ
်။ဒီမိုကရက်ပါတီရဲ့အထက်လွှတ်တော်မှချက်ရှူမာကတော့သမ္မတ Trump ပြောမဲ့မိန့်ခွန်းအပေါ်မှာသမ္မတ Trump ပြောမဲ့နိုင်ငံတော်အခြေပြမိန့်ခွန်းအပေါ်မှာစိတ်ဝင်စားရှိပုံမရပါဘူး
။ The state of the Trump economy failing America's middle class. The state of the Trump administration chaos.
American လူသားတန်းစားရဲ့စီးပွားရေးအခြေအနေဟာ Trump ကြောင့်ကျဆင်းနေပါတယ်။ထရမ့်အစိုးရရဲ့အခြေအနေတွေကလည်းဗျံပရာဖြစ်နေပါတယ်ထရမ့်နိုင်ငံသားရဲ့မူဝါဒရဲ့အခြေအနေကလည်းစိတ်ပြတ်ဖို့ကောင်းလောက်အောင်နောက်ပြန်ဆွဲနေပါတယ်ပြောင်းပြန်ကိုဖြစ်နေရပါဒီသမ္မတဟာလုတ်ကြံထားတဲ့အခြေလက်တွေနဲ့ထင်အောင်ထင်မှားဖြစ်အောင်လုပ်မယ်အမေရိကန်ပြည်သူကိုလှည့်စားပါလိမ့်မယ
်ပြည်ပကဖြစ်ပွားနေတဲ့ဒေသတွေကနေအမေရိကန်တပ်ဖွဲ့တွေခက်မြန်မြန်ရုတ်သိမ်းရေးသမ္မတထရမ့်အစိုးရကလှုပ်ဆောင်နေတာနဲ့ပတ်သက်လို့သဘောမတူတဲ့အကြောင်းနဲ့ဒီလှုပ်ဆောင်မှုတွေကိုသတိထားပြီးတော့လှုပ်ဆောင်မှုတင်းလာနေတော့ကပဲအထက်လွှတ်တော်မှအကြိုပြတ်ထမ်းမှုလုပ်ခဲ့ပါသေးတယ်။သမ္မတထရမ့်နေနဲ့ဒီကိစ္စတွေကိုအသေးအချာကင်တွယ်စေခြင်းနဲ့အကြောင်းကင်တာကီပြည်နယ်ရဲ့ Republican အထက်လွှတ်တော်မှ Rand Paul ကပြောပါတယ
်။ I think we'll hear him continue to talk about ending some of the wars we've been involved with for so long.
ကျွန်တော်တို့နေ့တော်ကြအောင်ပါဝင်ပတ်သက်နေခဲ့တဲ့တချို့စစ်ပွဲတွေကိုဆုံးဖြတ်ဖို့သမ္မတထရမ့်ကဆက်ပြီးပြောလဲဦးမယ်လို့ကျွန်တော်ထင်ပါတယ်။ Syria နဲ့ Afghanistan နိုင်ငံတွေမှာရှိတဲ့ American တပ်ဖွဲ့တွေကိုအင်ပြန်လာအောင်ဘယ်လိုလှုပ်ဆောင်နေတယ်ဆိုတဲ့အကြောင်းကိုသမရထွန်းကပြောလိုက်မယ်လို့ကျွန်တော်ထင်ပါတယ
်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာဒတိုင်းကာယံရေးနဲ့ပတ်သက်ပြီးတော့လွှတ်တော်ရဲ့အတည်ပြုချက်မပါဘဲနိုင်ငံတော်အရေးပေါ်ကြေညာချက်ထုတ်ပြန်ပြီးလှုပ်ဆောင်မဲ့သဘောမျိုးသမရထွန်းကအချိန်ချင်းအရေးမွဲ့ပြောဆိုနေတာပါ။နယ်စပ်ဒတိုင်းကာယံရေးကိုဒီမိုကရက်လွှတ်တော်အမတ်တွေနဲ့သမရကြားမှာအခုချိန်ထိလုံးဝသဘောမတူနိုင်ပဲဖြစ်နေပါတယ်။သမရထွန်းရဲ့မကြခင်ပြောကြားတော့မဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုတုံ့ပြန်ပြီးမိန့်ခွန်းပြောဆိုဖို့ဒီမိုကရက်တွေဘက်ကရွေးချယ်ထားတဲ့သူကတော့ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှူးဝင်ရောက်ရှင်ပြန်ကြတဲ့တော့ကအရင်နိုင်ငံသူ အာဖရိကနွယ်ဘွားအမေရိကန်မျိုးသမီးစတေးစီအဘရန်စ်ဖြစ်ပါတယ်။သူအရင်နေခဲ့ရတဲ့ကိစ္စကလူမျိုးရေးနဲ့ပတ်သက်ပြီးတော့အမေရိကန်တနိုင်ငံလုံးသတိထားမိခဲ့ကြတာပါ။သူ့ကိုတုံ့ပြန်မိန့်ခွန်းပြောမဲ့သူဖြစ်ရွေးချယ်တာကမတူကွဲပြားမှုကိစ္စကိုဒီမိုကရက်ပါတီဘက်ကအာရုံစိုက်ထားတယ်ဆိုတာကိုအချက်ပြလိုက်တဲ့သဘောပါပဲ။လွတ်တော်နေရာလုံးရဲ့ရှေ့မှာမကြာခင်နိုင်ငံပိုင်းတွင်သမ္မတထရန့်ပြောကြားတော့မဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုဝါရှင်တန်ဒီစီရဲ့စံတော်ချိန်အင်္ဂါည9နာရီမြန်မာစံတော်ချိန်ပုတ္တဖူးနေ့မနေ့7နာရီခွဲမှာစတင်ပါလိမ့်မယ်။ဒီခန္ဓာကို VOA မြန်မာပိုင်း website နဲ့ Facebook စာမျက်နှာကလည်းတိုက်ရိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ကျွန်တော်တို့ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်အပြီးတနာရီခွဲအကြာမှာတိုက်ရိုက်ကြည့်ရှုနားဆင်လို့ရပါပြီ
။ကျေးဇူးပါကိုကျော်အောင်လေး။အခုလိုအမေရိကန်လွှတ်တော်မှပြောကြားမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုတက်ရောက်နားထောင်ဖို့သမ္မတအပါအဝင်လွှတ်တော်မှအတီးတီးကသူတို့နဲ့သက်ဆိုင်ရာဧည့်သည်တော်တွေကိုဖိတ်ကြားလေးရှိပါတယ်။အဲ့ဒီထဲမှာလက်ရှိအောက်လွှတ်တော်ဒုတိယဥက္ကဋ္ဌလည်းဖြစ်နယူးမက္ကဆီကိုပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်လည်းဖြစ်တဲ့ဘန်ရေးလူကန်ရဲ့ကနေပြီးတော့ဒီနယူးမက္ကဆီကိုပြည်နယ်အယ်ဘာကွာရာမြို့ကဒုက္ခသည်ရေးဆောင်ရွက်နေတဲ့ဇိုမီတိုင်းရင်သာမွန်ဆန်ကိုလည်းသူ့ရဲ့ဧည့်သည်တော်အဖြစ်ရွေးချယ်ဖိတ်ကြားခဲ့ပါတယ်။အခုလိုသမ္မတထရန့်ရဲ့နိုင်ငံတော်ခြေပြမိကွန်းတက်ရောက်နားထောင်ဖို့ထူးထူးခြားခြားရွေးချယ်ဖိတ်ကြားခံရတာနဲ့ပတ်သက်ပြီးတော့မွန်ဆန်ကို VOA ကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ
်။ကျွန်တော်အခုလုပ်နေတဲ့အလုပ်ကကျွန်တော် Resettlement Agency မဟုတ်လို့အဲ့ဒါကြောင့်ဖိတ်ကြားတယ်။immigrants တွေကိုကူညီတဲ့ agency ကနေပြီးတော့အဲ့ဒီရုံးမှာမြန်မာနိုင်ငံသားဆိုလို့ကျွန်တော်တယောက်တည်းရှိရနေကျွန်တော်case management ပိုင်းမှာဘောတော့ကျွန်တော်အခုက lead case manager ပေါ့ဆိုတော့လူတိရောက်လာတဲ့လူရဲ့နေစဉ်ဘယ်လိုပြောရမလဲမရောက်ခင်ကတည်းကစပြီးတော့နေစဉ်ပုံမှန်လှူရှားနေရမယ်အဲ့လိုအစဆုံးကူညီပေးတာပေါ့နော်
အခုဒီသမရမိကွန်းပြောကြမဲ့ပွဲမှာပေါ့နော်ကိုကဧည့်သည်တော်ဖြစ်တက်ရောက်ခွင့်ရတဲ့အဟာနဲ့ပတ်သက်ပြီးတော့ကိုကိုယ်တိုင်ဘောပြောဖို့ရှိသလားဒီလိုတက်ရောက်ခွင့်ရတဲ့အပေါ်မှာရောဘယ်လိုထိရောက်မှုတွေရှိမယ်လို့မြင်ပါလဲရှင
်ကျွန်တော်ဒီညရဲ့ဒီ state of the union မှာတော့ကျွန်တော်တော့ပြောခွင့်ပေးမယ်မထင်ဘူးဒါပေမဲ့ကျွန်တော်တခြားအမတ်တွေနဲ့ကိုယ်စားလှယ်တွေနဲ့အများကြီးသူတို့က schedule လုပ်ပေးထားတယ်မနေ့ပြန်နဲ့တပတ်ကောက်ဆိုအပြည့်လုပ်ပေးထားတယ်ဆိုတော့ကျွန်တော်ဒီပွဲမှာဟိုဖိတ်ကြားခံရတဲ့အတွက်ကိုအလွန်ပဲဝမ်းမြောက်မိတယ်
။သူတို့အဲ့လိုဖိတ်ကြားတဲ့ခါမှာရောမွန်ဆန်ကိုဘယ်နေရာမှာထိုင်ရမလဲ။နောက်ကိုတက်ရောက်မဲ့အစီအစဉ်နဲ့ပတ်သက်ပြီးသူတို့ဘယ်လိုများပြောပြထားသေးလဲရှင်
။ကျွန်တော်လွတ်တော်မှန်အနီးနားမှာထိုင်ရမယ်ထင်တာပဲကျွန်တော်ကျွန်တော်ခေါ်မှတ်အတိအကျမသိသေးဘူးကျွန်တော်လက်မှတ်လည်းကျွန်တော်အခုမရသေးဘူး။National ရုံးကအကုန်လုံးစီစဉ်ပေးထားတယ်။
ဆိုတော့ဒီမှာအခု Washington DC မှာဒီပွဲလာတဲ့ရင်းနဲ့တခြားဒီအမတ်တွေလွတ်တော်အမတ်တွေနဲ့လည်းတွေ့မယ်ဆိုပြီးတော့အဲ့ဒီတွေ့တဲ့အခါမှာရောကို့အနေနဲ့ဘာတွေတင်ပြဖို့ရှိပါလဲရှင
်ကျွန်တော်တင်ပြဖို့ကကျွန်တော်ရဲ့မြန်မာနိုင်ငံအခြေအနေပေါ့နော်မြန်မာနိုင်ငံတကူတည်းသာမဟုတ်ဘဲနဲ့ဒီ immigrants တွေဒုက္ခတွေဒီ asylum တွေဘလို့အခက်အခဲကြုံရတယ်ပြီးတော့တချို့တွေကဒီ immigrants တွေကိုသူ American နိုင်ငံဝင်ပြီးတော့5မိနစ်တည်းရနဲ့ပြီးတဲ့ application လို့ထင်ကြတယ်ဒါကရှေ့ကြီးအများကြီးစ조사ရတဲ့အချိန်လေးအကုန်လုံး energy ပါမစိုးရင်းနေရတယ်ဆိုတဲ့ဟာကိုသူတို့ကိုသတင်းပေးချင်တယ
်အခုလက်ရှိသမ္မတ Trump အစိုးရရဲ့ဒီ immigrant တွေအထူးသဖြင့်ဒုက္ခသည်တွေရွှေ့ပြောင်းခြေချသူတွေပေါ်မှာထားတဲ့မူဝါဒနဲ့ပတ်သက်ပြီးတော့ကောဘယ်လိုတင်ပြဖို့ရှိတယ်လဲနောက်ပြီးတော့အဲ့ပေါ်မှာဘယ်လိုမြင်လဲရှင
်ကျွန်တော်ကိုပိုင်အမြင်ပြောရရင်တော့သမရမမဟုတ်ပါဘူးဒီလူတိုင်းอ่ะဗောနော်အထူးသဖြင့်သမရကိုတိုင်ကrefugee မဟုတ်တက်မဟုတ်ဘဲနဲ့ဒီ immigrants တွေကိုအလောက်ထိချိုးချိုးနေဆက်ဆံဆရာမလို့လို့ကျွန်တော်အမြင်မိတယ်ဘာဖြစ်လို့လဲဆိုတော့အကောင်းဆုံးတရကပြရရင်တော့သူ့မိန်းမ the first lady ကိုရာ immigrant ဖြစ်နေလို့ပဲ
ဆိုလိုတာသမ္မတ Trump လက်ထက်မှာဒုက္ခသည်တွေရွှေ့ပြောင်းအခြေချသူတွေရဲ့အခြေအနေကပိုပြီးဆိုးရွားနေတဲ့အခြေအနေရှိနေတာပေါ့နော
်ဆိုးရွားတယ်လို့ပြောရမလားဘယ်လိုပြောရမလဲသူကပုံမှန်အားဖြင့်အရင်ကယာယီတင်ပြထားတာဘယ်လိုလဲ9000ခွဲလားဒုက္ခတွေဘောနော်အဲ့လောက်ခေါ်ယူမယ်လို့ပြောထားတဲ့ဟာကို तू က3000အထိကိုချထားတယ်ဆိုတော့ဒီနံပါတ်တွေကိုရှော့ထားခြင်းအပြင်လူတွေအသက်ပေါင်းများစွာကိုကယ်ဖို့ကိုနည်းနည်းရှုံးရှုံးနေမလားနောက်ကျနေမလားပဲ
မုံဆန်ကိုရိုင်းဒီအမေရိကကိုရောက်လာပြီးခုနှစ်နှစ်အတွင်းမှာဒီဒုက္ခတွေတွေအရေးမှလည်းကိုကပြန်ပြီးတော့ကူညီဆောင်ရွက်နေတယ်ပေါ့နော်အဲ့ဒီအတွေ့အကြုံကိုပြောပြပါအောင်ရှင်
ပထမဆုံးဒီအလုပ်ကိုဘယ်လိုရခဲ့လဲဆိုတော့အထူးသဖြင့်ကျွန်တော်မြန်မာနိုင်ငံသားတွေကအလုပ်ကြိုးစားတယ်စေတနာအပြည့်နဲ့အလုပ်လုပ်တယ်အားဒါကိုအထက်ကလူကြီးတွေကမြင်ပြီးတော့သူတို့လူလိုနေတဲ့အချိန်မှာကိုကျွန်တော်ကို hire ဖြစ်တာပေါ့နော်အခုကကျွန်တော်ကို promote လုပ်ပြီးတော့ lead case manager အထိကိုထားထားတယ်နောက်တစ်ဆင့်ကျတော့ကျွန်တော်ဒီလူအလုပ်မျိုးလုပ်ချင်းအဖြစ်ကိုရာရအရင်တော့ဝန်ဆောင်မှုတွေကိုလက်ခံတဲ့သူဖြစ်ပြီးတော့အခုကျွန်တော်ကိုယ်တိုင်ကဝန်ဆောင်မှုပေးနေတဲ့လူဖြစ်နေတော့အားဒါကိုတော်တော်လေးကိုကျွန်တော်ကိုယ်ကိုယ်ယူမိတယ်။
အဲ့တော့အမေရိကန်ပြည်ထောင်စုကိုဒီဒုက္ခသည်ဖြစ်ရောက်လာတာရောဘယ်လောက်ကြာပြီလဲရှင
်။ကျွန်တော်ရောက်တာအခုကခုနှစ်နှစ်ရှိပြီ။ကျွန်တော်မလေးရှားနဲ့ရောက်လာတာ
။အခုလိုအမေရိကန်သမ္မတတွေရဲ့နိုင်ငံတော်အခြေပြမိကွန်းကိုတက်ရောက်နားထောင်ဖို့အထူးဧည့်သည်တော်တွေဖြစ်အရင်ကဖိတ်ကြားခံရသူတွေထဲမှာတော့သမ္မတဟောင်းအိုဘားမားလက်ထက်ကဟီဆိုဆူရှိကုမ္ပဏီပိုင်ရှင်ဟောင်းမြန်မာနယ်ဘွားဦးဖိလစ်မောင်တခါရခိုင်တိုင်းရင်းသူမက်နယ်ဦးတို့ပါဝင်ခဲ့ပါတယ်ရှင်အခုဆက်လက်ပြီးတော့ဒီ Freedom House ရဲ့အစီရင်ခံစာကိုတင်ပြမှာပါကမ္ဘာနိုင်ငံတွေမှာလွတ်လပ်မှုအတိုင်းအတာဘယ်လောက်ရှိနေတယ်ဆိုတာကိုလေ့လာစမ်းစစ်တဲ့ Washington အခြေစိုက် Freedom House ဖွဲ့ကြီးကမြန်မာနိုင်ငံကိုမနစ်ကအမှတ်37နေရာမှာပေးထားရတာကနေအခု2019အစီရင်ခံစာမှာတော့အမှတ်30ဖြစ်တမှတ်လျှော့ပြီးတမှတ်ပေးခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ Freedom House အဖွဲ့ရဲ့ပြောခွင့်ရကိုဒေါက်ခင်မျိုးသက်ကနေပြီးဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ရှင်
။ Freedom House အဖွဲ့အစီရင်ခံစာတက်ကနိုင်ငံပေါင်း195နိုင်ငံကအခြေအနေတွေကိုဆန်းစစ်လေ့လာထားတာဖြစ်ပြီးမြန်မာနိုင်ငံကိုလွတ်လပ်ခွင့်တစ်စိတ်တစ်ပိုင်းရှိတဲ့နိုင်ငံဖြစ်နေသတ်မှတ်ထားတာပါ။နိုင်ငံတနိုင်ငံအတွက်လွတ်လပ်ခွင့်ကိုအချက်၃ချက်ပေါ်မှာမူတည်ဆန်းစားတာဖြစ်ပြီးfreedom လွတ်လပ်ခွင့်နိုင်ငံရေးလွတ်လပ်ခွင့်လူမှုအတိုင်းအဝိုင်းလွတ်လပ်ခွင့်တွေကိုဆန်းစစ်လေ့လာခဲ့တာဖြစ်ပါလေ2018တုန်းကမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးလွတ်လပ်ခွင့်ဟာအမှတ်တရမှာ31မှတ်သတ်မှတ်ခဲ့ပြီးမယ်အခုနှစ်မှာတော့တမတ်ရောပြီးဘာကြောင့်30ဖြစ်သွားတာပါလဲ freedom house အဖွဲ့ရဲ့သူတေသနာပြုစုသူ amy spilbowitz ကမြန်မာမီဒီယာလွတ်လပ်ခွင့်အနေထားရောပါသွားတာကအဓိကဖြစ်တယ်လို့ voa ကိုပြောပါလေ
This year, we noted a decline in Burma's media score, so that arose primarily due to increasing restrictions.
ဒီနှစ်တွင်မြန်မာနိုင်ငံရဲ့သတင်းမီဒီယာမှာအဆင့်ကျခဲ့တာကျမတို့တွေ့ရပါတယ်။အဓိကကတော့သတင်းယူရမှာကန့်သတ်ချုပ်ချယ်မှုများလာတဲ့အတွက်ပဲဖြစ်ပါတယ်။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့ချိုးဖောက်မှုတွေအထူးသဖြင့် writer သတင်းဆောင်ဦးတို့လုံခြုံရေးတပ်တွေရဲ့ရစစ်မှုတွေအကြောင်းသတင်းယူခဲ့လို့ထောင်ချောက်ဆင်ဖမ်းဆီးခံခဲ့ရပြီးထောင်ချခံခဲ့ရတာကတော့အထူးထင်ရှားပါတယ်။ဒါဟာမနှစ်က31ကနေဒီနှစ်30အဆင့်ကျဆင်းခဲ့တာအဓိကအကြောင်းပဲဖြစ်ပါတယ်
။ရခိုင်ဒေသရင်းလုံခြုံရေးတပ်ဖွဲ့ရဲ့ရက်ဆက်စွာတပ်ဖြတ်မှုကိုတရင်ရေးသားခဲ့တဲ့ Righteous သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုဖမ်းဆီးထောင်ချအပြစ်ပေးတာလို့လောက်ရက်တွေတွေ့နေရတဲ့အပြင်တရင်မီဒီယာလွတ်လပ်ခွင့်တွေပေါ်မှာဖိနှိပ်မှုတွေကြဲကြဲပြန့်ပြန့်ရှိနေစေဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်အစီရင်ခံစာမှာမြန်မာနိုင်ငံတွင်အသက်ခံရအနည်းအဆွန့်ခွာကြတဲ့အရသားတွေနဲ့လူနည်းစုတွေထောင်နဲ့ချီရှိနေတယ်လို့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရတဲ့အထိစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာရှိကြောင်းကိုကဖော်ပြထားတာပါ2018ခုနှစ်အတွင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးအဓိကအလေးလာဆန်းစစ်ဖြစ်တဲ့အကြောင်းအရာကရခိုင်ပြည်နယ်ကနေအိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလွန်သူအဆမတန်တိုးလာတဲ့အခြေအနေဖြစ်ပြီးထွက်ပြေးသူတွေနောက်ထပ်သိင်းတဲ့ချီရှိလာနေတာဟာဒီမိုကရေစီလွတ်လပ်မှုအခြေအနေကိုအဓိကမှတ်တမ်းတင်ပြတဲ့ကိစ္စရပ်တစ်ခုဖြစ်ကြောင်းလည်းအေမီစတိုပိုဝစ်ကပြောပါတယ
် The situation in Rakhine we noted that there are more than 900,000 Rohingya refugees are
ခင်ဗျာအခြေအနေမှာဆိုရိုဟင်ဂျာဒုက္ခသည်9သိန်းလောက်ဘင်္ဂလားဒေ့ရှ်မှာရှိနေကြသေးပါဒါအပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေကိုလည်းကျမတို့လေ့လာသုံးသပ်ပါတယ်ဒီအဖွဲ့ကလုံခြုံရေးကောင်စီမှာအောက်တိုဘာလကအစီရင်ခံခဲ့တာဖြစ်ပါတယ်။ပြည်ပခန့်တွေမှာလူမျိုးတုံးတက်ဖြတ်မှုတွေဆက်ဖြစ်နေတယ်လို့တွေ့ရှိရပါတယ်။ဒီအချက်တွေကိုလည်းကျမတို့ဒီနေ့ထည့်သွင်းစဉ်းစားတာဖြစ်ပါတယ်
။ Freedom House အဖွဲ့ကဆန်းစစ်မှုတွေထဲမှာနိုင်ငံရေးလွတ်လပ်ခွင့်တွေလူမှုအတိုင်းအဝိုင်းလွတ်လပ်ခွင့်တွေကိုပါထည့်သွင်းလေ့လာတာဖြစ်ပြီးမြန်မာနိုင်ငံမှာနိုင်ငံရေးလွတ်လပ်ခွင့်အခြေအနေဟာတိတ်မထူးကြောင်းနဲ့အကြမ်းကြီးလိုက်စားမှုတွေရှိနေတယ်လို့အထူးသဖြင့်လွတ်တော်မှာစစ်တပ်ကပါဝင်နေစေဖြစ်ပြီးမြန်မာနိုင်ငံရေးမှာပါထိမ့်ချုပ်နေတာကိုဂူဒီတွေ့နေရတယ်လို့လည်းပြောပါတယ်
။မ We noted the military still controls some seats.
မစစ်တပ်ကတော်မှမနီယာချူကိုထိန်းချုပ်ထားစေရှိတဲ့အချက်အဂတိလိုက်စားမှုတွေနဲ့2018ဧပြီလကအစိုးရအရာရှိတူအဂတိလိုက်စားမှုနဲ့ဆွဲချက်တင်ခံရတာစသဖြင့်တို့ကိုကျမတို့လေ့လာသုံးသပ်ပါတယ်။ဒါအပြင်နိုင်ငံရေးဆိုင်ရာအခွင့်အရေးချုပ်ချယ်ခံရတာကိုလည်းကျမတို့တွေ့ကြရပါတယ်
။သတင်းမီဒီယာတွေမှာအထူးသဖြင့်ရိုဟင်ဂျာနဲ့ပတ်သက်ပြီးအမုန်းတရားပြန့်ပွားမှုကိုကောင်းကောင်းမတားဆီးနိုင်တာလည်းတွေ့နေရတယ်လို့ Freedom House အဖွဲ့ကပြောပါတယ်။အရှင်ခံစားမှာလေ့လာဆန်းစစ်ထားတဲ့နိုင်ငံပေါင်း195နိုင်ငံနဲ့44ရာခိုင်နှုန်းဖြစ်တဲ့နိုင်ငံပေါင်း86နိုင်ငံကိုလွတ်လပ်ခွင့်ရှိတဲ့နိုင်ငံတွေဖြစ်သတ်မှတ်ထားပြီး30ရာနှုန်းရှိတဲ့59နိုင်ငံကတစိမ့်တစ်ပိုင်းလွတ်လပ်တဲ့နိုင်ငံတွေဖြစ်သတ်မှတ်ထားတာပါ26ရာနှုန်းဖြစ်တဲ့နိုင်ငံပေါင်း50ကိုတော့လွတ်လပ်မှုမရှိတဲ့နိုင်ငံတွေဖြစ်သတ်မှတ်ထားပါတယ် Freedom House ရဲ့အစီရင်ခံစာချက်မှာမြန်မာနိုင်ငံအပေါ်ဝင်ကမ္ဘာထွန်းဒီမိုကရေစီလွတ်လပ်ခွင့်တွေဆက်လက်ကြာဆင်းနေစေဖြစ်ကြောင်းဖော်ပြထားပါတယ
်ဒေါက်ခင်မြတ်သက်ပါအခုတော့ဒီထိုင်းမြန်မာနယ်စပ်ကန်ချနာဘူရီခရိုင်မှာဖေဖော်ဝါရီလ4ရက်နေ့ကရခိုင်ပြည်နယ်ကလာတဲ့ရခိုင်လူမျိုး18ဦးဖမ်းဆီးခံခဲ့ရတဲ့နယ်ပတ်သက်ပြီးတော့ကျမတို့ VOE မြန်မာပိုင်းသတင်းတော့မအေးမှသတင်းပေးပို့ထားတာကိုနားဆင်ပါရှင
်ထိုင်းမြန်မာနယ်စပ်ထိုင်းတောင်ပိုင်းကနေမလေးရှားနယ်စပ်ထိသွားဖို့အတွက်လာနေကြတဲ့မြန်မာနိုင်ငံသား18ဦးကိုထိုင်းနယ်ခြားဆောင်တပ်ဖွဲ့တွေနဲ့ပြည်သူစစ်တွေပူးပေါင်းပြီးဖမ်းဆီးခဲ့ပါတယ်သူတို့တွေဟာလူကုန်ဦးသမားတွေနဲ့ချိတ်ဆက်ပြီးမလေးရှားနယ်စပ်ထိသွားဖို့အတွက်စောင့်ဆိုင်းနေတော့မှာပဲဖမ်းမိခဲ့တာဖြစ်တဲ့အကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့မှတ်တမ်းနဲ့အလို့သမားရေးရာတာဝန်ခံဦးမင်းဦးကပြောပြပါဗျာ
။ဆက်ချတော့ကဲလမ်းပြလူတွေရောက်ပါလို့ဆိုတော့ခဏအမိတော့တော့ထိုင်းဘက်ချန်တဲ့ပန်းစံပိုင်းမျိုးဖြတ်ပြီးတော့ရေးလာတာပြေးမှသူတို့စောင့်တယ်။စောင့်နေဆိုတော့သူတို့ကဒီလိုအချမ်းမှရှိတဲ့ထိုင်းလူကဘယ်မှာကိုလူကုန်ဦးရလူတွေအဲ့အော်စတြေးလျအောင်ဆောင်းနေပါတော့နော်အဲ့မှာသူတို့ပြောပုံရဆိုလို့ရှိရင်တော့တရားကိုမကောင်းနဲ့မလေးနယ်ဆိုင်ကိုသူတို့ကတွားမှာသူတို့ကရင်ဆိုင်သားစစ်စစ်တွေပဲ
ထိုင်းတောင်ပိုင်းမှာလည်းတရားဝင်ဝင်ပေါက်နှစ်ပေါက်ကလွဲရင်တရားမဝင်တဲ့ဝင်ပေါက်တွေအများကြီးရှိတာမို့တော်လန့်တွေကိုတုံးပြီးအလုတ်ကန်ရှာဖို့အတွက်လာကြတဲ့သူတွေဟာအများရန်ခိုးဝင်လာနေကြတာဖြစ်တယ်လို့လည်းဆိုပါတယ
်ဟိုပထုကနေကျွန်တော်တို့ဒီအဲ့မဲ့အချောင်းပြောနော်အဲ့လာမှာကြည့်လိုက်လို့ဆိုရင်ဒီဝင်ထွက်လို့ရတဲ့ဟိုပါသူဝင်ပေါက်တဲ့ပုံစံကလူဒီပြင်ဝင်ဆက်လို့ရတဲ့အပေါက်ပေါင်းက22နေရာရှိတယ်ဆိုတော့ဒီနေရာတွေကအချင်းချင်းဝင်လို့ရတယ်ဒီမိတီးချမိကလေးရဲ့ခြားရတယ်နောက်ဘက်ကကျတော့အပေါ်ဘက်ကျတော့တောင်လေးခြားရတယ်ဆက်ပြီးတော့တောင်းကနေဖြတ်ပြီးတော့သူဝင်လို့ရတယ်ဟုတ်
စစ်စေးရဲ့ခိတ်တွေများတဲ့လမ်းတွေကိုရှောင်ကွင်းပြီးစစ်စေးရဲ့ခိတ်တွေနည်းတဲ့လမ်းကိုသုံးလာတာဖြစ်တယ်လို့လည်းဦးမင်းဦးကပြောပါတယ
်ဒီပုံကကျတော့သူကစုံပေါ့ခြားရတဲ့လမ်းကစုံဂျုံပေါ်ကနေပြီးတော့ကစူရထံနေနေကျွန်တော်ရဲ့ခွဲရတာအဲ့ဒီကွဲကားတွေကပြန်နှောင်းကိုတုံးလိုက်ပြီးပြန်နှောင်းတဲ့အချိန်ကိုသိမကတော့ဘူး။အဲ့တော့ပြန်နှောင်းကလည်းကျွန်တော်တို့ဒီဖုတ်ကက်ဆံငါကိုဖြတ်တဲ့လမ်းကစီးကြီးကြီးကြီးများစစ်တပ်ကြီးကြီးရှိတာ။ချုံပေါ်ကနေပြီးတော့ကျွန်တော်တို့စစ်ကားမျိုးဖြတ်ပြီးတော့ကျွန်တော်တို့နှခုကြီးအများကိုဖြတ်။အဲ့ဒီလမ်းကိုတုံးလာများတယ
်။အခုဆိုရင်2019ခုနှစ်အစကစပြီးထိုင်းတောင်ပိုင်းမှာလူကုန်ကူးမှု6ကြိမ်တည်းမနေဖမ်းဆီးမိပြီးလူကုန်ကူးခံရသူ150လောက်ဖမ်းဆီးခံရပါတယ်။2018ခုနှစ်ထဲမှာတော့ထိုင်းတောင်ပိုင်းကနေမလေးရှားနယ်စပ်ကိုသွားကြမဲ့လူကုန်ကူးခံရသူ1000ထက်မနည်းဟာဖမ်းဆီးခံရပါတယ်။ထိုင်းတနိုင်ငံလုံးမှာတရားမဝင်နိုင်ငံသားတွေကိုအဖမ်းဆီးတွေစက်တိုက်လုပ်လာတဲ့အခုရက်ပိုင်းအတွင်းမှာပဲထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ဒွိုင်းစကစ်လမ်းမပေါ်မှာလူကုန်ကူးလာတဲ့ကားနှစ်စီးနဲ့အတူထိုင်းနိုင်ငံသား2ဦးကိုနယ်မြေစစ်ဆေးရေးဂိတ်မှာဖမ်းမိသွားခဲ့ပါတယ်။ကားနှစ်စီးပေါ်မှာမြန်မာနိုင်ငံသားအမျိုးသမီးတွေနဲ့ကလေးငယ်အများဆုံးပါဝင်တဲ့လူအယောက်30ကိုစိုက်ပျိုးရေးခြံနေမှာတုံးဖို့နဲ့အိမ်ပေါ်ရင်အဖြစ်အလုပ်သွင်းပေးဖို့အတွက်ခေါ်လာခဲ့တာဖြစ်ကြောင်းထိုင်းရနာပိုင်တွေကထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံသားတွေစီကနေအလုပ်ကန်ရှာဖွေပေးမယ်ဆိုပြီးတဦးကိုဘန်းဝင် 9,000 ကနေ 10,000 အထိယူပြီးလူပွဲစားတွေကချင်းမိုင်ဒေသကမြို့နယ်တွေမှာအလုပ်ကျန်းသမားတွေအဖြစ်လက်ရောင်းစားနေကြတာဖြစ်တယ်လို့လည်းထိုင်းရနာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း ညာ6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို6နဲ့20မီတာလေးမှာထုတ်လွှင့်ပေးနေပါတယ်။ညာပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19နဲ့25 30မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီညာ9နာရီအစီအစဉ်ပြပြချင်းညာ10နာရီမှာလိုင်းဒို
မင်္ဂလာပါမြန်မာစံတော်ချိန်မနက်6:00ခွဲပါပြီ။VOA မြန်မာပိုင်းရဲ့ဗုဒ္ဓဘာသာနေ့နဲ့9:00ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:30ဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းဒိုမီတာ32kHz 93.9၊လိုင်းဒိုမီတာ40kHz 96.9၊တုံညာ၊လိုင်းဒိုမီတာ46kHz 102.9၊လိုင်းလက်မီတာ190kHz 105.9ရူဟာနေနဲ့ဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အ
ဒါကတော့ NLD အစိုးရရဲ့တိုင်းနာရေးရာမူဝါဒကိုတုံ့သက်ဆွေးနွေးထားတဲ့အင်္ဂါနေ့ညတိုက်ရိုက်လိလိုင်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါပြင်နေ့ကင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းပုံမှန်ထုတ်လွှင့်နေကြတိုင်းတင်ဆက်မှာပါ။အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအားပေါ်မပြတ်ကောက်နှ ဒီလာဖွင့်နေပြီဆိုတဲ့ကောင်းကြီးနဲ့တနယောက်တိုင်းစ်တင်းစာပါဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်မြန်မာနိုင်ငံရဲ့မြို့တော်ဟောင်းရန်ကုန်ရှိအတွင်းဝင်များယုံဟာထောင်900လေးဆယ်ခုနှစ်ကလွတ်လပ်ရေးဖက်ကင်းကြီးဗိုလ်ချုပ်အောင်ဆန်းလောက်ကျန်ခံခဲ့ရတဲ့နေရာဖြစ်ပြီးနိုင်ငံရဲ့သမိုင်းမှာအထင်ကြီးအကြဆုံးမှတ်ကြောက်တင်တဲ့နေရာလေးဖြစ်ပါတယ်ဒါပေမဲ့နောက်တရင်ပတ်မှ smoke ne the cha american asasa dwi ne de ta ga hard rock cafe sign ti wa live tiki da ne phyo bi bu shi ba de da jang we phan du tcho ga di atu yin mya yong win ne ya go ywe che da ha lu dwi ye sait thi kai mu go upikha pyu si de lo so ja ba de di pwae go season du dwi ha nai ngai ye azani twi ni ja de ne ya go si bwa yi zama dwi ga Yenye, Sijo Pinirago, Niludra, the mighty Niago, a year Badwin, Pianaha, Shepuelo, Utimontoka, Facebook ma Yeta, Jegu, Samba, ma Taupia, Tabare. Yango Ludo, Mad Upide, Ujo Ziagale, Diniama, Akulu, Nyazi, Luyarago, Dunale, Bime, the mighty Jemu, and Wene, Songsho Mugu, Wene, a Sartulu, Mayanai Mulu, Pioget, a Jaune, Samba, ma Taupia, Tabare. Di Kanago, sponsor Ludagaro. American Leia Sibuye Tanaga Pipari. Dabime Yangon Shi American Tanyungaro. American Suyani ne di Akanago season Yamayo Mwiji Taupam Yamayo Be Kangandagama Mapa Wing Gebulu Imine Dumpyan Picha Girelu Subari. Yangon Shi USDA Yoni ne Akana season Dune Sato Banshin Dwipi Yang Chame American Sato Dwigu Tindwime Dudwigu Setwe Piragube, Losang Girelu, Tanyunga, Imine, Dumpian Gibare. Yamatamaima, Dwimia Yungi, Yipa Mugu, Nale, the Bob of the Jonghe. A Dwimia Yungu, Bebo Mini, a Dumpume, Sude Sandaha, Yamanangan Dalwe, Sumpia Bomabe, Moody de Jong, Tanyung Pioguina, Ayani Maringa, Imine, Dumpian Girelu, Sang Mama, Popia, Tavare. Now Tan Migunui, she may sway not. Dinyazi, a Kanago, season new. Signature night market go mebu tanyonga junyon ja tabare. Akana go season e comedy garo. Nayeja jimpa me di akana go. February last, setiane, seniani roma, jimpa, dwame lu pioge bare. Night fest, nya zelu, mi petare di akana go. Atwimia, yonema, lodam hope, chanwin dwima, jimpa wo she be. Layoja do duin in it. Yet these are tapsa yanga mugu, lonjong e sound riga. Quipumama, who did a jolly pitcher give at it? A dreaming ya young ha, British art colony kicker, so ya young side in ya pique body. Dudia cabasiga, Bondangani, look at it, di is how uva.
ยิ่งมาสิสุยากะมีรู้กูนี่ปีรู้กูพยองเกเรนั่งเท่าหางกูเนี่ยก็สั่งลูกสุยายงสัยยานี่อาพี่ต้องมาพิจารณาพี่เด้ลูเล่สั่งบ้ามาพบยาชาวาเรื่องตลอดแล้วแต่เสกเขาว่าอากูสั่งลูกเล่เนี่ยคิงอิงลิซาติงเอซาสิสิงกูตลอดแล้วแต่งาสับปีเดือนสัปดาห์ว่าเช่น
ทีนี้เนี่ยจิมพ์ยามีเอเดียมอัตโนมัติ20 20 hindsight พี่บ่าวเนี่ยซาลุงบ้างก็20สุรากาโร่กันนั่นเสกุสุรุราตัวราชินีอาทิบ่าวHIND หายงาโร่นับเป็นSIGHT ไซกาโร่เสกุอเมียนสุรุสกไวทุ่มีได้ยัยดีเบกาโร่เนเซเนเซนับกูพี่ยามีนับบ่เนเซเนเซลูสุยามา ปากูสูรวาลีลูตัวราชินีตีจินจามาบ้างลูดูยังเนี่ยสีอากูเนี่ยสีเสียวเวนิบก้าสันตายามาเนี่ยเสียสูยินลุงว่าอันยิ่งอ่ะอากาวนากูสูดาพิบารีเนี่ยสีนี่เป็นสูรอเบเบก็ยาเบก็ยิ่งยอมเปล่ามือลูเนี่ยเสียกูนักฆ่าทับีเปล่าพิบารีไฮน์ไซต์สูรากาโร่นักกูพยายามนะพยายามสินซาระสูรอเอเดียมดีเบก้ากูลูกเขยดากูลูกดงอารอมันเนี่ยลูทิ้งเอบีเม น้องมาติดดีชาจาอันนี้ชินชินเนี่ยเป็นสินซาจีเดค่ะที่ลูกๆเลยเนาะกำลังลูกสินซาบีดาจมารุมีมามาลูไม่น้องมาน้องได้ยาสุดสกาลูบอชิมที่ตรงเนี่ยประเดี๋ยวโชชูบีเดอุมากูน่าสนใจยาอัง
He bought an expensive brand new car, but in 2020 hindsight, he said he wished he bought something cheaper.
Duga, Siji Lare, Kati Sesechigu, we like day. Tabi met Tu Nauma, Tidi Chaja, Piansin Zabi, Nanda Yaragaro. Tu Nene Sisetarago, we like me, Gonda Surababelu, Divi Yabare. Umago, Narukau, Nasinjaya.
He bought an expensive brand new car, but in 2020 hindsight, he said he wished he bought something cheaper.
ในผู้บริจิมบีที่ดิฉันจะเปลี่ยนสินค้าจีเด็กข้าจารอมาลุ้มบีดามาลีดิลุลุลายโนกางดาสุยอีเดียมอัตโนมัติเป็นลูกจินซาบิอมเลย20 20 hindsight ลูกพี่ลูกยาวาเลยเอร่ากาโรที่กินมันเนี่ยจิมพ์ยาเกเรอีเดียมอัตโนมัติพิบารีตลอดแล้วแต่เดือนสิงหาคมอเมริกันต้องอังกฤษต่างแดนจะสิ้นสุดจมารูบิวยิมมาบ้านเย တနင်္လာနေ့ညနေခင်းဒီရုပ်တံအစီအစဉ်မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရစေအခုတော့အင်္ဂါနေ့ညတိုင်းရိုင်လေးလိုက်အစီအစဉ်ကိုတင်ဆက်တော့မှာပါNLD ဆိုရရဲ့တိုင်းနာရေးရာမူဝါဒအပေါ်မှာတုံးသက်ဆွေးနွေးထားပါတယ်ကုသညွန်ဦးကနေပြီးတော့အစီအစဉ်တင်ဆက်ထားပါရစေ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုင်းရိုင်လေးလိုက်အစီအစဉ်ကနေ ကျူးစွာရဲကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်ရှိဒီအာနာယအန်အန်ဒီအစိုးရရဲ့တိုင်းသားကြီးရနဲ့ပတ်သက်တဲ့မူဝါဒအပေါ်မှာတုံ့သက်ဆွေးနွေးကြဖို့ဖြစ်ပါတယ်အာနာယအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဟာဒီအမျိုးသားညီညွတ်ရေးတိုင်းသားချစ်ကြည်ညီညွတ်ရေးနဲ့အတူပြည်ရင်းညီညာရေးကိုဦးစားပေးလုပ်ငန်းစဉ်တစ်ခုဖြစ်နေဆောင်ရွက်နေရတဲ့ဆိုပြီးတော့ပြောနေပါတယ်ဒါမှမ ါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ ANP ပါတီရဲ့ဒီပြည်သူ့တော်ကိုယ်စားလှယ်တူဖြစ်ပါတယ်ဦးလှစောပါဦးလှစောဒီတိုင်းပေါ်ရှိပါတယ်နောက်တူကတော့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့စည်းကပါဘုံကြီးခေါ်ကဖြစ်ပါတယ်နှစ်ဦးစလုံးဟာလက်ရှိမြမညီညာရေးလုပ်ငန်းစဉ်မှာလည်းပါဝင်ပတ်သက်နေသူတွေဖြစ်ကြပါတယ်ခင်ဗျာကျွန်တော်အရင်ဆုံးဦးလှစောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးလှစောကြားပါလား
ဟုတ်ကဲ့ပါ
ဟုတ်ကဲ့ပြောမယ်ဆိုရင်တော့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတိုက်ခန့်ပွဲမှာတိုင်းရင်းသားဖွဲ့စည်းတွေရဲ့ထောက်ခံမှုတွေတော်များရခဲ့လို့တိုင်းရင်းသားဖွဲ့စည်းတွေနဲ့လည်းတော်လေးရင်းနှီးနှီးဆက်ဆံရေးရှိခဲ့ပါတယ်ပြောရမယ်ဆိုရင်ဟိုဘက်ကမေဒရထကြီးညာချက်လိုဟာမျိုးတော့မှအတော်ဆန်းစုကြည်ကသွားပြီးတော့ထောက်ခံတာမျိုးတွေရှိခဲ့တယ်ဒါပေမဲ့ခုနအာဏာရလာတဲ့အချိန်မှာပြောရမယ်ဆိုရင် NLD ဟာတိုင်းရင်းသားဒေသတွေအသီးသီးမှာအာဏာဒီတိုင်းရင်းသားပါတီနဲ့အပြည့်အဝမှုတွေစုဖွဲ့တဲ့အပြည့်အဝမှုတွေတက်တာကြီးလည်းကျွန်တော်ခဏကြားနေရတာခင်ဗျာအဲ့ဒါကျောင်းလဲသွားတာလား energy party ရဲ့တိုင်းသားကြီးမူဝါဒနဲ့ပတ်သက်လို့ဦးလှစောရဲ့တုံ့တက်ချက်ပေါ့နော်အရင်ဆုံးကျွန်တော်သိချင်ပါတယ်ခင်ဗျာ
ဆင်းနော ကျိုးရတော့တော်တော်ခက်ပါတယ်နော်ကျွန်တော်တို့ကတော့ကြောင်းလေအရင်တော့ကတော့ကျွန်တော်တို့ဟိုဟာဟိုကျွန်တော်တို့90နောက်ပိုင်းမှာတော့နော်ကျွန်တော်တို့ဟို UNG နဲ့ပတ်သက်ပြီးတော့ NLD ကတော်တော်လေးမဟာမိတ်နဲ့ခိုင်မှရှိခဲ့တယ်ပေါ့လေရှိခဲ့တယ်အဲနောက်ဟိုကျွန်တော်တို့အဲ့ဒီမဟာ ALD နဲ့မဟာမိတ်ဖွဲ့ထားတယ်နော်ကျွန်တော်တို့ဒီအဖွဲ့လေးလည်းရှိခဲ့တယ်ဒါပေမဲ့2010ရောက်လာတဲ့ခါကျတော့ဒီ NLD ပါတီကစစ်အင်အားတွေနဲ့ပတ်သက်တဲ့ခါမှာသူကစီးချလိုက်တယ်ယူကောပွဲဝင်တဲ့အဖွဲ့တွေနဲ့မဝင်တဲ့အဖွဲ့တွေဆိုပြီးတော့သူကခွဲခြားဆက်ဆံတဲ့အပိုင်းတွေတော့ရှိလာတယ
်ဟုတ်ကဲ
့အဲ့ဒါကျတာတစ်ပိုင်းပါဒါကတော့တော်တော်လေးစပြောနေတော့ရှိဒါပေမဲ့NLD ပါတီအနာရလာတဲ့နောက်ပိုင်းမှာတိုင်းရင်းသားဒေသတွေမှာပြည်ပြည်သားသားတိုးတက်မှုတိုးတက်မှုပေါ့လေနိုင်ငံရေးအတွက်စီးပွားရေးအတွက်တခြားတိုးတက်မှုတွေရောခိုင်ခိုင်မာမာတို့လုံးဝပြနိုင်ဘူးအဲ့ဒါတစ်ချက်နောက်တစ်ခုကကျွန်တော်တို့ကဖက်ဒရယ်စစ်ကိုဥတည်ပြီးတော့ဖက်ဒရယ်ပြည်ထောင်စုကြီးကိုတကယ်ချူပြည်တော်ကြီးတစ်ခုလိုမျှော်ပြီးလုပ်တဲ့ခါမှာအဲ့ဖက်ဒရယ်မူနဲ့ပတ်သက်ပြီးတော့လေသူတို့မှာတိတိကျကျခိုင်မာတဲ့ model ကိုလည်းချောင်းပြနိုင်တာတစ်ချက်နောက်တစ်ခုကဖက်ဒရယ်နဲ့2008ကိုပြင်နိုင်တာမပြင်နိုင်အပထားဘိုးချုပ်ကင်မှုရှော့ချပြီးတော့တိုင်းရင်းသားဒေသတွေမှာ liberalization ကိုလုပ်မယ်ဆိုတဲ့ policy တွေကအမှန်တန်အားနေတဲ့အတွက်ကြောင့်ဒီ NLD ပေါ်မှာအားမလို့အားမရကနေတစ်ဆင့်ဒီရဲ့ဆိုအပ်ဒီညံချင်းမှုတွေကြောင့် NLD ဆက်ညီရေးတော့တိုင်းရင်းသားတွေအနေနဲ့ဒီ NLD ပေါ်မှာယုံကြည်ခြင်းမဲ့လာတာဒီအမျိုးသားစိတ်ဓာတ်ပုံမျိုးပြင်းထန်လာတာဒီကတော့ဒါလက်တွေ့အမှန်တရားပါပဲကျွန်တော်လောလောဆယ်ဒီလောက်ပြောထားချင်တယ်
ကျွန်တော်အဲ့မှာတစ်ခုမေးချင်ပါတယ်အဲဂျူကောက်ပွဲမှာဒေါ်ဆန်းစုကြည်တို့ဘက်ကပြောတာကဒီယူကောက်ပွဲမှာနေရာနှံ့ပေါ့သူတို့ဘယ်ပါတီနဲ့မှမရှင်ဘူးနေရာနှံ့မှာသူတို့ရောင်းဝင်ပြိုင်သွားမယ်အနိုင်ရအောင်လုပ်မယ်ဆိုပြီးတော့ပြောဆိုခဲ့တာရှိတဲ့ခါကျတော့ဒီတိုင်းသားကြီးရဲ့တိုင်းသားကြီးရဲ့မူဝါဒတွေကယူကောက်ပွဲ policy ကြောင့်မလားတောင်းရှိပါတီမှာရှိနေတဲ့မူလ policy ကြောင့်လားဘယ်လိုယူဆပါလဲခင်ဗျာယူကောက်ပွဲကိုပဲကြည့်လို့နေလား
ယူကောက်ပွဲဆိုတော့ဗျာ NLD ရဲ့နိုင်ချင်မှာပေါ့ကြံ့ခိုင်ရတဲ့နိုင်ချင်မှာပေါ့အဲ့တော့နိုင်တယ်မနိုင်ဘူးဆိုတော့ကိုနိုင်ချင်လို့ရတာမဟုတ်တော့ဗျာကျွန်တော်ဟိုဟာတော့တမျိုးတော့မချင်ပါနဲ့ကျွန်တော်မြောက်ဦးမှာလေကျွန်တော်ယူကောက်ပွဲပြိုင်တယ်နော်ကျွန်တော်မဲ6000ခွဲ9000နီးပါးလောက်နိုင်တယ်ပေါ့ NLD 3000ပဲရတယ်အဲ့တော့ကျွန်တော်နဲ့လာပြန်ပြီးတော့ NLD 9000လောက်ပဲရမလဲဒါ reality ရဲ့နောက်ခါကူကျွန်တော်ကဟိုကျွန်တော် NLD အမတ်တယောက်ကိုနော်မဲ6000ခွဲလောက်နိုင်တယ်ဆိုတာဒါဟိုကျွန်တော်ကြောပြောတော့မဟုတ်ဘူးတရားအား reality ပဲအဲ့တော့ကျွန်တော်လဲပြည်နာရှင်စနစ်ကိုတော်တော်ဦးဖြားဖြားတိုက်လာတဲ့လူပဲကျွန်တော်ငငယ်လေးကဗျာ
Hello အူလာစောလေးတိုင်းပေါ်ကကြောက်သွားပါတယ်ခင်ဗျကျွန်တော်ပြန်ခေါ်ပါမယ်ကျွန်တော်နောက်ပင်နယ်ဆွေးနွေးမယ့်သူတူရှိပါသေးတယ်ဘုံမူခုံကာဘုံမူခုံကာကြောက်ပါလားခင်ဗျဟု
တ
်ကဲ့ဘုံမူခုံကာခုနဦးလာစောပြောသွားတဲ့အထက်မှာတော့ခုနလက်ရှိ NLD ပါတီရဲ့ဟိုဒီတိုင်းသားတွေနဲ့ပတ်သက်လို့မူဝါဒပေါ့နော်ဒီမတိုင်ခင်တက်ခန့်ပွားတော့ချင်းနေ2010မှာ ਨੇ ပြောင်းလဲလာတယ်ဒါတွေကိုသုံးသပ်ပြောသွားပါတယ်ဘုံမူခုံကာအခုလက်ရှိမြန်မာဒီငင်းငယ်လူငါးစစ်မှာလည်းပတ်သက်နေတယ်ရင်ဦးသိန်းစင်ကာလမှာလည်းရှိခဲ့တဲ့အခါကျတော့NLD ပါတီရဲ့ဒီငင်းငယ်လူငါးစစ်နဲ့ပတ်သက်လို့တိုင်းသားတွေပေါ်သဘောထားတိုင်းသားတွေပေါ်မူဝါဒဘယ်လိုအများယူဆပါလဲ
ကျွန်တော်အနေနဲ့သုံးသပ်တာတော့ကျွန်တော်ရဲ့တိုင်းပြည်ကဒီပြင်းပြကအာနေပေါင်း60ကျော်နောက်ပြီးတော့ဆရာမင်းကြီးစနေကနေပေါင်း60ကျော်အဲ့ဒီကြားထဲမှာမွေးဖွားလာတဲ့ခါကျတော့ကျွန်တော်တို့ရဲ့ဒီဒီမိုဂရီစနေကိုမိတ်ဆက်တဲ့နေရာမှာပြဿနာနှစ်မျိုးရှိတာတစ်မျိုးကတော့ကျွန်တော်တို့ဒီတိုင်းရင်းသားတွေကပြိမိတ်ခံတာများတဲ့ခါကျတော့ကျွန်တော်တို့ခေါ်ပါကြ ethnic nationalism မှာဒီတိုင်းရင်းသားအမျိုးသားဝါဒဒီကနည်းနည်းလေးအားကောင်းလာပြီတော့ဒါလေးကတခါနည်းနည်းကောင်းထောင်လာတာပေါ့အဲ့ဒီပုံမှာတခါဒီမိုဒီကိုဖွင့်ပြလို့လုပ်မယ်ဆက်ရည်ဒီတော်သူ့တည်ဆောက်မယ်ဆိုတော့အစိမ့်တစ်ချက်ကကျွန်တော်တို့အခေါ်ကတော့မာတီ ethnic ဒီမိုဂရီစနစ်ပေါ့ဗျာတိုင်းသားလူမျိုးပေါင်းစုံနေထိုင်တဲ့တိုင်းပြည်မှာပြင်သုံးတဲ့ဒီမိုဂရီစနစ်နဲ့အဲ့ဒါဝါဒကိုမိတ်ဆက်တဲ့အခါကျတော့သောသောကရှိပြီးသား ethnic nationality ကမကထိတ်တဲ့တိုးတာ ਉਹ အဲ့ဒီနှစ်ခုအပွဲမှာကျွန်တော်တို့ဟိုဒီလွန်ခွဲပွဲဖြစ်လာတဲ့ခါကျတော့တချို့ ethnic nationality ကအကောင်နဲ့အဖွဲ့အစည်းတွေခေါင်းဆောင်တွေကြတော့အစ်ဒီဘက်ကိုဆွဲတာပေါ့ကျွန်တော်တို့ federally ဗမာဒီမိုကရေစီမတီ ethnic တိုင်းပြည်မှာလောက်ရမယ့်ဟာကိုလွန်ခွဲတဲ့ဘာပေါ့ဗျာအခုဆိုရင် MD ဆိုရကတော့ဒီ multi ethnic democracy ဆက်ကို multi ethnic federal အဲ့ဒါကိုဆွဲတဲ့သဘောရှိတယ်အဲ့ဒါကြောင့်အဲ့ဒီနှစ်ခုကြားမှာကျွန်တော်တို့နည်းနည်းလေးအကျင့်ငယ်ဖြစ်တဲ့ကာလလို့တော့ပြောနိုင်တာပေါ့ဆရာရဲ
့ဟုတ်ကဲ့အဲ့ဒါကျွန်တော်ထပ်မေးချင်ပါတယ် multi ethnic ဟိုဒီ line back ကိုဆွဲရဆိုတော့ဘယ်လိုမျိုးဆိုတော့ငယ်အသေးစိတ်ပြောလို့ရမလားခင်ဗျာ
ဆိုလိုတာကတော့မဟုတ်ဒီလက်ရှိအနေနဲ့ပြောရရင်အဲတိုင်းပါလူမျိုးကမှအခွင့်အရေးကမပေးဘူးတိုင်းပါလူမျိုးရဲ့အခွင့်အရေးကမှမပေးခင်ဘူးဒီလိုမျိုးနဲ့သွားတယ်ဆိုရင်တော့ဒါကတော့ကျွန်တော်တိုင်းပြည်မှာဒီဂျန်ဒူအခွင့်အရေးရှိတဲ့ဒါနောက်ပြင်းဒီမျိုးကဒီကိုပြင်းနေကြတဲ့အခြေခံနဲ့ဆက်ပြီးပြည်တော်တို့ကိုချင်းကပ်နိုင်ပါပါဗျာ။အဲဒီလိုဆက်ပြီးပြည်တော်တို့ကိုချင်းကပ်တဲ့နေရာမှာဂန္ဓခွင့်ရေးလို့ပြောတဲ့နေရာမှာတချို့အမကျွန်တော်ပြောတဲ့ ethnic nationality ပြင်းထန်တဲ့လူမျိုးတွေကတို့ကတော့နည်းနည်းပို့မှရမယ်၊တို့ကတော့နည်းနည်းပါမှရမယ်တဲ့ဘုံနော်။ပြောတာဆိုတာလည်းရှိတာလည်းခါကြတော့အဲဒီအယူဆနှစ်ခုကြားမှာလွန်ထွက်တဲ့သဘောမျိုးဖြစ်နေတော့အခု NLD အစိုးရအနေနဲ့လည်းလောကကျန်ရနည်းနည်းခက်တယ်လို့တော့ကျွန်တော်ရည်ယူဆတာပ
ါဟုတ်ကဲ့ခင်ဗျကျွန်တော်ဗမွေးခွန်ကရဲ့အမြင်နဲ့ပတ်သက်လို့ဦးလှဆော်လေးတိုင်းပေါ်ပြန်အောင်နေပါဦးလှဆော်ရဲ့အမြင်လည်းသိချင်ပါတယ်ခင်ဗျဟယ်လိုဦးလှဆော်ကြားပါလား
ကျင်ဟုတ်ကဲ့ဟုတ်ကဲ့ကြားပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ပြောပါဆွေးနွေးပါ
ကျွန်တော်တို့ကလို့ဒီကျွန်တော်တို့ကစပိုင်းမှာတော့လေဟိုဒီ2010မှာပေါ့ကျွန်တော်တို့ဘာရဲ့ပြောကြောင်းရှိနောက်ရှိကိုလည်းမခံဘူးကျွန်တော်လည်းမကြိုက်ဘူးဒါပေမဲ့ကျွန်တော်တို့တိုင်းရင်းသားတွေနဲ့ platform တစ်ခုနေပြီးတော့ကျွန်တော်လှုပ်လာတယ်လှုပ်လာတဲ့အခါမှာကျွန်တော်တို့ကလုံးဝအခွင့်အရေးစိတ်တုံးနေတဲ့ဘဝတစ်ခုကနေကျွန်တော်အမျိုးသားအတန်တွေကိုပြောလာရတယ်ဆိုလာတယ်ခွင့်လန်းတစ်ခုပေါ့ဒီ platform ပေါ့အဲ့ platform ပေါ်မှာပဲကျွန်တော်တို့ဟာကျွန်တော်တို့ဒီအားစုအပေါ်မှာကျွန်တော်ရေခမ်းရေခမ်းပေါ့ကျွန်တော်တို့မှာနာကျင်မှုတွေပေါ်မှာကျွန်တော်တို့ရအမျိုးသားရေးဝါဒဟာတပြန်တောင်းထောက်လာတယ်ဟုတ်လားခမဒါမဲ့ကောင်းပေါက်လာတယ်ဆိုမှကျွန်တော်ကကျွန်တော်တင်းမာတဲ့လူတွေလည်းမဟုတ်ဘူးအစွန်ရောက်တယ်လည်းမဟုတ်ဘူးတော့တကယ်တဲ့ချင်းမာတဲ့ကြီးတော်ကြီးကိုကျွန်တော်တီထောက်လို့ရတယ်။ဟောတီထောက်လို့ရတဲ့တကယ်တိုင်းလူတွေရှိကြည့်ပဲကျွန်တော်တို့ဘာမှဒီကြီးတွေရှိနေမှာဘာမှအလုံးအမုန်းတရားမရှိတဲ့တန်ကန်တဲ့ Federation ကြီးတစ်ခုကိုတီထောက်ခြင်းနဲ့ကျွန်တော်ရင်ထဲမှာလည်းကျွန်တော် model တွေရှိရတယ်။ဒါပေမဲ့2005မှာရွေးကောက်ပွဲနိုင်လာပြီးတဲ့အခါမှာအဲ့ဒီအစိုးရဖွဲ့တွေပေါ့နော်အဲ့တော့ရခိုင်မှာလည်းတိကျပြဿနာရှိတယ်ပြောရင်တော့အခြေကြီးပေါ့ဗျာသူတို့ပြောရင်တော့ရခိုင်ပြဿနာကိုရှင်းရှင်းလင်းပြောရင်တော့ရခိုင်ပြည်မှာ NLD ကရွေးချယ်လိုက်တဲ့ cabinet ဟာရခိုင်ပြည်ရဲ့လူမှုစီးပွားအခြေအနေရခိုင်လေးရင်ဆိုင်နေရတဲ့တကယ်အဓိကပဋိပက္ခဥမာရဟိုအဲ့ဒီဗန်ဂလီ issue တရုတ် issue ပြည်ရင်းစစ် issue တွေကိုလုံးဝကိုနားမလည်ဘူးဒါပေမဲ့သူတို့က NLD ပေါ်မှာတော့သစ္စာရှိတဲ့လူတွေပဲအဲ့တော့ဒီလူတွေလုံးမှားရင်းနဲ့ policy တွေမှားရင်းနဲ့စီမံခန့်ခွဲမှုတွေအင်မတန်အောက်တန်းချမှုတွေပေါ့ဗျာပုံမှန်နဲ့ပြောရင်အကျိုးကျေးချစမ်းမှုတွေကိုကျင်းပေးအောက်တန်းချမှုတွေကြောင့်တခိုင်တွေကအစိုးရကိုတော်တော်မုန်းလာတယ်ရက်ကြီးကခံလာတယ်အဲ့တော့ကျွန်တော်တို့ ethnic nationalism ကရခိုင်မှာပုံမြင့်လာတယ်အစိုးရညံ့ဖျင်းလို့ပဲ
ဟုတ်ကဲ့
ကျွန်တော်အဲ့ tempo တွေကိုရှော့ဖို့အတွက်ဒီမှာ federal model ဆိုတာလည်းဘာမှချမပြနိုင်ဘူးရခိုင်တဲ့ပြည့်ဆိုတာဖက်ဒရယ်နဲ့ပတ်သက်ရင်ဒီလိုပဲအဲ့တော့တိုင်းပြည်ကိုဘယ်လိုအုပ်ချုပ်မလဲအဲ့တော့တိုင်းရင်းသားပြည်ထောင်စုကိုကန်တယ်ဖို့အတွက်တော်တော်ညံ့ဖျင်းတဲ့ policy တွေနဲ့တွောနေတယ်လို့ပဲကျွန်တော်မြင်တယ်
ဟုတ်ကဲ့ကျွန်တော်ဦးလာစောကိုခုနကရွေးကောက်ပွဲကိစ္စနဲ့ပတ်သက်ပြီးလည်းပြန်ကောက်ချင်ပါလေရွေးကောက်ပွဲကာလတုန်းကတော့ဒီ NLD ပါတီဘက်ကပြောတာသူတို့ပါတီဟာလူမျိုးတစ်မျိုးတည်းကိုကုစားပြုတဲ့ပါတီမဟုတ်ဘူးပြည်နယ်တိုင်းမှာရှိတယ်ဒေသတိုင်းမှာရှိတယ်သူရဲ့အမာခံတွေသူရဲ့ဟိုအခြေခံတွေရှိတယ်အဲ့တော့ကြောင့်မလို့တိုင်းသားလူမျိုးပေါင်းစုံကိုအားလုံးကိုကုစားပြုနိုင်တဲ့ပါတီဆိုပြီးပြောပါတယ်ခင်ဗျအဲ့ဒါနဲ့ပတ်သက်လို့ဦးလှဆော်ရဲ့မြင်သိချင်ပါတယ
်ဟုတ်အဲ့ဒါတော့လေပြောခွင့်ရှိပါတယ်တန်ခိုင်ကြီးကလည်းပြောခွင့်ရှိတာပေါ့ဒါတော့ reality ကိုနားလည်ဖို့လူတွေလေ
ဒီငါလည်းဘူးလေတိုင်းစားကူစားပြုတယ်ရင်နိုင်မှာပေါ့လေကျွန်တော်တို့မတရားနိုင်တာအမှုတာပဲကျွန်တော်ပြောသလိုပဲညဦးမြို့မှာအင်ဂျင်နီယာတိုင်ရောကျွန်တော်အားနာပါတယ်ပြောမှာကျွန်တော်မပြောကောင်းဘူးအဲ့ဒီမှာညဦးမှာအင်ဂျင်နီယာကူစားပြုတဲ့လူတွေကသူစဉ်းစားကြည့်တဲ့လူရှိရင်ရှင်းပါဘောဒါမဲ့
ဟုတ်ကဲ့ပါတီကပါတီကြီးပဲတိုင်းသားလူတိုင်းမှာလာပြန်ရင်ငါတို့နိုင်မယ်ဆိုရင်ဟိုအင်မတန်ယူရဲစင်းတဲ့လူတွေကြတော့နိုင်မှာပေါ့လေဒါမဲ့မျိုးသားရေးဝါဒအချိန်ခံခိုင်တဲ့တခိုင်ရောက်ပိုင်းလို့နေရမျိုးပါတော့ဖဲကျုပ်ပေါက်နိုင်မလဲဟုတ်ကဲ့ခင်ဗျဟုတ်ကဲ့အခုလာစောဘမွေးခိုးကလီတိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်အရင်ဆုံးဦးတန်းမောင်ဦးတန်းမောင်လီတိုင်းပေါ်မ
ဒီကွာပထမခေတ်ထောင်လက်ကျင်ကဟိုဒီလိုရက်သားပြီးတော့ရိုးရိုးဝန်ထမ်းတွေကပေါ့နော်ပါတာပေါ့နော်တကယ်လို့အလုံးလုံးကိုလည်းအဲ့ဒါကျင်ဆိုဒေါက်တာတွေကအားလိုက်ဒေါက်တာတွေအားလိုက်ပထမကြီးကဒေါက်တာတွေကဆေးကျုပ်ပဲဆိုဒေါက်တာရန်ကုန်ကြီးများတယ်အဲ့တော့လုံရက်တန်ရက်မတန်ရက်ကြီးတွေပါတာပေါ့နော်အတိုင်းကချင်းတွေဆိုတာက ကျွန်တော်တိုင်းတိုင်းကခြေတော်ငါစံပြီးမြောက်ပိုင်းတောင်ပိုင်းရတဲ့ဒီအဖို့ရောက်မှုတဲ့ခိုင်ဆိုရင်တော့ဒါဟိုဘုရားဘာသာရဲ့ချက်လေးမွတ်စလင်ချက်လေးတိုင်းတိုင်းကတော့အဆိုးဆုံးပါပဲဟိုဒါဟူသူတို့ကဟိုရေပေါ်ွယ်ပြီးအောင်နိုင်ကြီးမှာဒီဖွဲ့စည်းပုံကိုပြင်တယ်လို့ပြောတယ်ဖွဲ့စည်းပုံကိုပြင်တဲ့တရားကကျွန်တော်ချက်စီတော့ကြာဒီအဆက်ဆိုးအောင်လောက်သွားတယ်ဒါသူပါတီဝင်တယ်ဆက်တော့
ဒီကြတာဒီမှာဒီအကြောက်ဒီအကြောက်ဒီအကြောင်းကြီးတော့ချက်နေတဲ့ချက်တနာလို့ကျွန်တော်ကထင်ပါတယ်။ဟုတ်ကဲ့ခင်ဗျာကိုစိုးဝေကျေးဇူးပါကျွန်တော်နောက်ထပ်သွားရှင်တူပေးစာကျွန်တော်ဖတ်ချင်ပါတယ်ပြင်နာဥဖိုးကြီးတဲ့သူရေးထားတာကတော့ Democracy နှစ်ချုပ်နိုင်ငံကြီးတွေကအာဏာရဘယ်ပါတီမဆူအာဏာချက်တွေပြုပြင်စရာအချက်များကတော့ရှိကြစေမဲပါတယ်။အန်ဒီရဲ့တိုင်းသားရေးကိုင်တွယ်မှုမှာလည်းအာဏာချက်တွေတွေ့ရပါတယ်တဲ့။ဒါပေမဲ့လည်းပထမဆုံးအာဏာရယူတဲ့အချိန်မှာတိုင်းသားတွေကိုပါဝါရှယ်ရင်းမလုပ်တာက ထင်းသိမ်းရခတ်ပြီးတော့စစ်တပ်အကြိုက်ပြန်တွေ့သွားမှာဆိုလို့လူယူဆပါတယ်တဲ့။ဘလို့ပဲဖြစ်ဖြစ်နှစ်ထောင်နှစ်ဆယ်ထက်နိုင်ငံလို့ရှိရင်တော့တိုင်းသားတွေကိုပါဝါရှယ်ရင်းပေးကိုပေးရပါလိမ့်မယ်တဲ့။ဒါလို့လှုပ်ရှားဖြစ်မင်းပါဝါဖြစ်စုစည်းပြီးတော့ဆက်နာရှင်တက်ဆိုးရှင်မှုကိုမြစ်ဖြတ်ရပါလိမ့်မယ်တဲ့။တိုင်းသားတွေအနေနဲ့ကလည်းအာဏာရတဲ့အခါမှာအဓိကရည်မှန်းချက်ဖြစ်
ကျွန်တော်နေကြတော့မြင်ပါလား
အလားလားကောင်းနေရှိတယ်လို့မြင်ပါတယ်ဒါပေမဲ့တခြားသောဒီအဲအရင်ယူတီရတော့ဗျာတခြားသောပြတ်ပြတ်လောက်ကြာရမယ့်အခြေအနေတွေနဲ့ပေါင်းလိုက်ရင်တော့ဒီလားလားကတော့ကျွန်တော်တို့ရခိုင်နှုန်းကြီးလို့တော့မပြောနိုင်ဘူးပေါ့အဲ့ဒီလိုတော့ပြောနိုင်ပါဟုတ်ကဲ
့ဟုတ်ကဲ့ကဲကျွန်တော်ဥလားစောပြောင်းအောင်လို့ဥလားစောမေးချင်ပါတယ်ခင်ဗျာပြောမယ်ဆိုရင်တော့ဒီဒီမိုကရေစီအကူပြောင်းကာလတွေမှာဘယ်နိုင်ငံမှစုမှာဒီအမျိုးသားရေးကောင်းထောင်မှုတွေနောက်လူမျိုးရေးအစိုးရမှုတွေကြုံရပါလေကျွန်တော်နိုင်ငံမှာလည်းအခုအနေထားကတိုင်းသားဒီမူဝါဒနဲ့ပတ်သက်လို့အာဏာရပါတီရဲ့သဘောထားရှိလို့တစ်ဖက်မှာလည်းအစိုးရမှုတွေတိုင်းသားကြီးဘက်မှာလည်းအစိုးရမှုတွေကျွန်တော်ကြားနေမြင်ရတာရှိတဲ့အခါကျတော့ပြောရမယ်ဆိုရင်နိုင်ငံရဲ့ဒီပြောင်းစုရေးအလားအလာနဲ့ပတ်သက်လို့ပေါ့နော်ဖယ်ရိုပြောင်းစုရေးအလားအလာနဲ့ပတ်သက်ဥလားဆိုရင်အမြင်သိချင်ပါလေအလားအလာကောင်းနေရောဥလားဆိုမြင်ရလားအပြုသဘောမြင်ရလား
တော်ရတော့လေအဲမကြမ်းဘဘဒီကျွန်တော်တို့ဒီကြီးချောင်းစုကြီးမှာကျွန်တော်တို့လေးသက်ချင်းလွတ်လပ်ရကြတဲ့တိုင်းရင်းသားတွေအနေနဲ့ဟိုအကုန်လုံးသူရဲ့တန်းတူခင်ခံစားခွင့်ပြဿနာတွေအများကြီးအများကြီးသိုးသိုးဝဝပြဿနာကြီးတင်းစစ်ပြနာကြုံလာခဲ့ရတယ်ဆိုတော့အခုဒီမိုကရက်တစ်အိုပနင်းတစ်ခုမှာတော့ကျွန်တော်တို့ကကောင်းမြင်ပါတယ်ဒါပေမဲ့အားကြီးရလွယ်လည်နေတော့ဖြတ်တန်းရမယ်တော့မထင်ဘူးကျွန်တော်နောက်တစ်ခုကကျွန်တော်ဝန်းနေတာကဗမာဒီဗမာလူမျိုးတွေကြားထဲမှာအာဏာရတဲ့ပါတီတန့်ခိုင်ရေးအပေါင်းဝင်ပေါ့လေဒီလူတွေကအရင်သားဒီရဲ့လူမျိုးမှုဘဝစီးပွားရေးဘဝအမျိုးသားခံစားချက်တွေကိုမနိုင်မှုတော်တော်လွဲမှားတယ်နားမလည်နိုင်ကြဘူးအဲ့တော့ဒီ mindset ကိုတော့ပြောင်းဖို့လိုတယ်အာဏာရှိတဲ့လူတွေကအဲ့တော့သူတို့ကကျွန်တော်တို့ကျင်းချောင်းတယ်လို့မြင်တယ်အဲ့တော့ခံရတဲ့လူကခံရတဲ့လူပဲသိတယ်အဲ့တော့ကျွန်တော်တို့ဒန်းတူရည်တူဆက်ဆံမှုနောက်တစ်ခုကသဘောထားကြည့်မှုဖက်ပြမှုတောင်းမယ်ဆိုလို့ရှိရင်ကျွန်တော်တို့ကကိုလူရှင်တဲ့ model ကိုထုတ်ပြရတယ်။ Real fit conversation model ထုတ်ပြရတယ်။အာနာရှိတဲ့လူတွေသဘောထားကြည့်ကြည့်တဲ့လူတွေကကိုဘာဖက်ပြဘာ model ကိုမှလည်းထုတ်မပြဘူး။ NLD ဆိုရင်ခုတည်းကဘာ model မှကိုလည်းကျွန်တော်တို့မပြောတာလည်းမရှိဘူး။
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အခုတည်းလီလိုက်အချိန်လေးစီသွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ဒီ ANV ပါတီကဦးလှစောနောက်ပုံအမျိုးသားလွတ်မြောက်ရေးပါတီကဗိုလ်မှူးခွန်ကကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတို့ရရှိနေအားလုံးလည်းကျေးဇူးအများကြီးတင်ပါတယ်တည်းလီလိုက်စီစဉ်တင်ပါမယ်ကျွန်တော်ကပေးပ
ါခင်ဗျာတော့ကိုတောင်းညူစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုင်းရိုက်လီလိုက်အစီအစဉ်ပါရှင်အခုတော့ဗုဒ္ဓဘူးနေ့နည်းနည်းခင်းအတွက်တည်င်းအချင်းချုပ်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီဒေါက်ခင်မျိုးသက်ကပြောပြမှာပါ
American သမ္မတ Donald Trump ဟာဒုတိယအကြိမ်နိုင်ငံတော်ခြေပြမင်းကုန်းကို Washington DC ည9နာရီနောက်တနိုင်ခွဲအကြမ်းမှာလွှတ်တော်2ရက်ရှိမှမှာပြောကြတော့မှာဖြစ်ပါတယ်မင်းကုန်းပြောမယ်လွှတ်တော်အစ်စ်မှာတော့လူနည်းစုတွေနဲ့အမျိုးသမီးတွေဆန့်ကျင်ချိုးလောက်အောင်ရှိနေပါတယ်ဒီနှစ်နိုင်ငံတော်အခြေပြမင်းကုန်းမှာကြီးကျယ်ခန့်နှံ့မှုကိုရွေးချယ်ပြီးတော့အဓိကအကြောင်းအရာဖြစ်ပြောဆိုမှာဖြစ်ကြောင်းအင်ဂျူရောအခြေခံအရာရှိသူကပြောကြားထားပါတယ်။ကျမတို့အတန်းနှင်းပြီးနောက်တနင်္ဂနွေကဝါရှင်တန် DC စံတော်ချိန်ည9နာရီမြန်မာစံတော်ချိန်ဗုဒ္ဓဖူးမနေ့8နာရီပြောကြမယ်။တမရမင်းကုန်းကိုအမေရိကန်ရုပ်သံတွေကနေတိုက်ရိုက်ထုတ်လွှင့်သွားမှာဖြစ်တယ်လို့ VOA မြန်မာ Facebook နဲ့ website စာမျက်နှာတွေမှာလည်းတိုက်ရိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတတက်ကျန်းသက်စာချိန်ဆွဲကော်မတီအနေနဲ့အလှူရှင်တွေဆင်းတဲ့အသုံးစရာတွေကိုတင်သွင်းဖို့အတွက်ပြည်တော်စုအစိုးရရှေ့နေတွေကတမန်စာတစ်စောင်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ဒါပေမဲ့ဒီစုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးတော့သမ္မတအင်ဂျူရောကချက်ချင်းပဲခက်ခွာခွာတုံ့ပြန်ပါတယ်။သမ္မတအင်ဂျူပြောခွင့်ရဒီကိစ္စကသမ္မတအင်ဂျူနဲ့ဘာမှမဆိုင်ဘူးလို့တုံ့ပြန်တာပါ။မြန်မာအစိုးရကလက်နက်ကင်တော်လန်းနေကြတဲ့တိုင်းကသားလက်နက်ကင်အဖွဲ့အစည်း၄ခုကို Facebook လူမှုကွန်ရက်ကနေဖယ်ရှားလိုက်တယ်လို့ဒီကနေ့ပဲကျင်းပလိုက်ပါတယ်။အေးရခိုင်တပ်ဖွဲ့ MNDAA ကိုကံတပ်ဖွဲ့ KIA ကချင်လက်နက်ကင်တပ်ဖွဲ့ TNLA တအောင်ပလောင်ဖွဲ့တွေကအနေရှိအဖွဲ့အစည်းတွေဖြစ်နေဖယ်ရှားလိုက်တာဖြစ်ကြောင်း Facebook ကကျင်းပါတယ်။ Venezuela နိုင်ငံကိုနိုင်ငံခြားသားလက်နက်ကင်တပ်တွေမဝင်ဖို့အတွက်သူမျှော်လင့်ထားပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ကပြောကြားလိုက်ပါတယ်။
ကျေးဇူးပါရှင်။တင်ပြအချင်းချုပ်ကိုဒေါက်ခင်မျိုးတက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လင်ပါရှင်။အင်ဂျင်နီယာကတော့ Jimmy Cooks ဖြစ်ပါတယ်။ဗုဒ္ဓဘူးနေ့နည်းနည်းခင်း VOA မြန်မာဝိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်လွားကတော့ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.